အခြားနိုင်ငံမှာဖမ်းဆီးခံရတဲ့အီရန်လူမျိုးသုံးဦးနဲ့လဲနေနိုင်မှုအီရန်နိုင်ငံမှာဖမ်းထားတဲ့ဗြိတိန်အော်စတြေးလျနှစ်နိုင်ငံသူပညာရှင်အကြီးအကဲတူကိုအီရန်အစိုးရကပြန်လွှတ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုံးတံကကြေညာပါတယ်။အော်စတြေးလျနိုင်ငံမဲလ်ဘွန်းတက္ကသိုလ်ကအရှေ့အလယ်ပိုင်းဒေသလေ့လာရေးဌာနကတိကပြစ်သူကာရီမော်ရီဂိလ်ဘတ်ကိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကဖမ်းဆီးခဲ့ပြီးသူ့ကိုသေချာမှုဆွဆွဲချက်နဲ့အီရန်အကျဉ်းထောင်တစ်ခုမှာထောင်ဒဏ်10နှစ်ချမှတ်ထားတာပါ။သူရဲ့မိသားစုဝင်တွေနဲ့လူအခွင့်အရေးအဖွဲ့တွေကတော့အီရန်ရဲ့ဆွဆွဲချက်ဟာအချိန်မြင့်မရှိဘူးလို့တုံ့ပြန်ပါတယ်။အခြားနိုင်ငံမှာဖမ်းဆီးခံရတဲ့ဆိုတဲ့အီရန်နိုင်ငံသား၃ဦးဟာစီးပွားရေးသမားတွေသာဖြစ်တယ်လို့အီရန်နိုင်ငံမှရုပ်တံကဖော်ပြပေမဲ့အီရန်နဲ့ဆက်စပ်လုပ်ကိုင်နေတဲ့ရုပ်တံတစ်ခုရဲ့ website မှာတော့အချိန်မြင့်မရှိတဲ့ဆွဲချက်တွေနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ Young Journalist Club ရဲ့သတင်း website မှာတော့အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ထွေးဖို့ကျိုးပန်းခဲ့တဲ့အတွက်သူတို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။အီရန်တော်လှန်ရေးပြည်ထောင်တပ်ဟာပြီးခဲ့တဲ့နှစ်တွေအတွင်းနှစ်နိုင်ငံသားခံယူထားသူတွေကိုဖမ်းဆီးလို့ရှိပြီးအဓိကအားဖြင့်တရှိုးလုံးမှုစွဆွဲခြင်းနဲ့ဖြစ်ပါတယ်။ကာလီမော့ဘီလ်ဘတ်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးခင်ဗျာ။